ယောကုန်တွေကမြန်မာစံတွေကိုအခွန်မဆောင်ပဲဝယ်ယူနေလို့ဒါဟာတရားမဝင်တဲ့အတွက်ယူနယ်ဆိုရကသူ့ပြည်တွေမှာစစ်ဆေးဖမ်းဆီးတာတွေလုပ်လာပြီးတဲ့နောက်ပိုင်းမြန်မာစံစည်းကွက်မှာရိုက်ခတ်မှုတွေရှိလာနေပါတယ်အခုလူစဘာပေါ်တဲ့အချိန်မှာတော့ကုန်တဲ့အဖွဲ့အစည်းတွေမနှစ်ကသတ်မှတ်ထားတဲ့အခြေခံစဘာပေါက်ဆေးတဲ့နည်းနေတယ်လို့လူသမားတွေအနေနဲ့ချင်းငွေပြန်ဆက်နိုင်မှုအရေးရတဲ့ဈေးနဲ့စဘာကိုထုတ်ရောက်နေရတဲ့အခြေအနေဖြစ်နေပါတယ်ဒီကြောင့်ဆက်လုံငန်းရှင်အတိုင်းဝိုင်းကိုမေးမြန်းထားတဲ့ကိုဇော်ထက်ရန်ကုန်ကနေတင်ပြပို့ထားပါတယ
်2019ခုနှစ်ဟာမြန်မာစံအတွက်အတော်လေးထိခိုက်မျက်နှာမှုရှိခဲ့တယ်လို့ပြောလို့ရပါတယ်တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရကတရုတ်ကုန်တွေရဲ့နေဆက်ကနေမြန်မာစံတရားမဝင်တင်သွင်းနေတာကိုရေးယူနေသလိုတရားဝင်ပေးဆောင်ရမယ့်အခွန်အားလည်းပုံဆက်ခွင့်ရကိုင်းလို့ရှိရတဲ့အတွက်တရုတ်ကုန်တွေကမြန်မာစံဝယ်ယူတာကိုရန်နာလိုက်ပါတယ်။ဒါရဲ့တက်ရောက်မှုကတော့နေဆက်စံတင်ပို့မှုရဲ့တန်ချိန်နှစ်တန်းဒီပါရပ်ဆိုင်သွားတဲ့အခြေအနေဖြစ်တယ်လို့ကုန်တွေကပြောပါတယ်။ကုန်တွေရဲ့ဝယ်လူကကျဆင်းသွားတယ်လို့ဒီနှစ်စဘာအထွက်ကလည်းအရင်အားဖြင့်များတဲ့အတွက်စဘာသေးဟာမနှစ်ကသတ်မှတ်ထားတဲ့အခြေခံဈေးတင်းတရာကျပ်5သိန်းထောင်းအောက်ကိုကျသွားရတာလို့ရှားဝီတိုင်းဒေသကြီးတောင်သူလယ်သမားအသင်းအတွင်းရုံမှဦးအေးတောင်းကပြောပါတယ
်။စဘာသေးကျတယ်ကျွန်တော်လယ်သမားတွေကဒီချိန်မှာငွေနိုင်လဲကျွန်တော်ကတော့အတင်းတုံးဆိုးရောင်းရတာပဲလေ။ရာသီဥတုအခြေအနေကြောင့်လေငွေကြီးကျွေးအကျွေးပါညာဆက်ဖို့လည်းရှိတယ်လေ။နောက်ရာသီဥတုအခြေအနေနဲ့စဘာတွေမိုးပြီးမှသိုးတာတွေလည်းပါတယ်။ကျောင်းကုန်းတွေဘက်ကလည်းပါပြင်မယ်ဆိုတော့သူတို့ကဆန်းရောင်းဝယ်ဆိုင်နေတဲ့အတွက်ဘာမှမကြည့်ရဘူး။ဒီတက်လို့ထားရနေရမရှိဘူး။အဲ့လိုပြဿနာကြီးပေါ်ပြီးတော့စပါးစီထိုးကြောက်လို့ကျွန်တော်သုံးတယ
်။လေသမားအများစုကစက်ပြိုးစင်းကြီးချင်းဝင်နဲ့ဆိုက်ကြတယ်လို့ဓာတ်မြောစာဒီဇယ်ပို့တက်စီစရဲ့လုပ်ငန်းသွင်းအားစုတွေရဲ့ကုန်ကြမ်းစေးကလည်းတက်လာတဲ့အတွက်ဒီနှစ်မှာအရင်လောက်ပဲပြန်ရောက်ဖို့ရှိကြောင်းဦးရီတောင်ကပြောပါတယ်။စွာစီတင်းတရာကိုအခြေခံကြက်၅သိန်းသုံးအနည်းဆုံးထားပြီးဝယ်ဖို့စံစွာအသိန်းချုပ်က2018မတ်လ6ရက်ကထုတ်ပြန်ထားတာပါဈေးကွက်မှာအခြေခံဈေးထက်ကျနေရင်တောင်အခြေခံဈေးနှုန်းတိုင်းပြီးဝယ်ယူရမယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ဒီနှစ်အတွက်သတ်မှတ်ချက်မရှိပေမဲ့လည်းအဲ့ဒီအခြေခံဈေးနှုန်းတိုင်းပြန်ပြင်ပမှာရောင်းဝယ်သတ်မှတ်ချက်ရှိနေတာပါတောင်သူတွေကတော့ငွေလိုအပ်တဲ့အချိန်မှာဒီအခြေခံဈေးနှုန်းအောက်နဲ့ပဲရောင်းရရဲ့အနေအထားရှိနိုင်ကြောင်းအေယော်ရီတိုင်းဒေသကြီးစက်ပြိုးရေးဦးစီးဌာနဒုတိုင်ဦးစီးမှုဦးထေလွန်ကဖူရိုးရီကိုပြောပါတယ်
ပြန်ပါကိုရောင်းဖို့အတွက်ဈေးကွက်ခက်ခဲကျွနေတဲ့အခါမျိုးမှာဒီငွေလက်ပတ်မှုမရှိနိုင်တာကြောင့်ခြေကန်ဈေးကိုတောင်းသွားတကယ်လို့ခြေကန်ဈေးကိုစောင့်ရင်လည်းဆိုရင်တို့ဒီခြေကန်ဈေးကရနိုင်မယ်လို့ထင်ပါတယ်ဒါကလို့ခြေကန်ဈေးကိုမစောင့်ရင်တဲ့အခါမျိုးမှာတော့ဘယ်လိုပဲဖြစ်ဖြစ်အဲဒါငွေကြီးခက်ခဲတဲ့ကြောင့်ဒါလျှော့ပြီးတော့ရောင်းရင်လည်းဆန္ဒတွေဖြစ်လာတဲ့အတွက်ဒါဈေးကတော့ကျနိုင်ပါတယ်
အေဒီလာကပီချင်းမှာလုပ်တဲ့ဒုတိယကြိမ်မြောက်ရေဝန်နဲ့ပိုလာမစီမံကိန်းပရိုဂရမ်မှာအတိုင်းအမြန်ကဒေါက်ဆာစုတီနဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးတို့ကျူးဆောင်ခဲ့ကြပြီးမြမစံတရားဝင်တင်ပို့နိုင်ဖို့အကြံဉာဏ်သဘောတူညီမှုရထားပြီးဒီသဘောတူညီမှုနဲ့စံတန်ရင်တသိန်းကျော်ကိုရေလမ်းကြောင်းကတစ်ဆင့်တင်ပို့သွားဖို့ရှိပါတယ်မြမနိုင်ငံစံစွာအသင်းချုပ်ကဦးဆောင်ပြီးနှစ်ဖက်နားလည်မှုစာချုပ်လား MOU ရေးထိုးနိုင်ဖို့ဒါကိုဆောင်ရွက်သွားမှာပါဒါပေမဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကတော့မြန်မာဘက်ကတရားဝင်ဆိုပေမဲ့တရုတ်ဘက်ကတော့တရားမဝင်လမ်းကြောင်းအနေနဲ့ပဲသတ်မှတ်ထားတာပါ။တရုတ်ပြည်ကိုပုံမှန်ကုန်သွယ်မှုရေလမ်းကြောင်းကနေတင်ပို့တာဟာအကန့်အသတ်အတိုင်းသာရှိပြီးနယ်စပ်ကုန်သွယ်ရေးမှာတော့လွတ်လပ်မြန်ဆန်တဲ့အတွက်မြန်မာနယ်စပ်ကနေတရုတ်ယူနန်ပြည်နယ်တွေကိုသွားရဆန်ဟာတစ်နှစ်ကိုတန်ကြီးနှစ်သန်းဒီပါလောက်ရှိပါတယ်။အခုတော့ဈေးကွက်ဟာလုံးဝရပ်ဆိုင်းသွားတဲ့အခြေအနေဖြစ်ကြောင်း ARV တိုင်းဒေသကြီးစံစက်လုံငန်းရှင်များအသင်းဥက္ကဋ္ဌဦးစိုးဝင်းကပြောပါတယ်။
ဟိုဒီလိုဈေးကအလုပ်သိန်းကအရန်ဘယ်လိုခေါ်မလဲလုံအောင်ရက်သွားတဲ့ဘယ်လိုဖြစ်သွားတာပေါ့နော်ဈေးကအချိုးမညီတော့ဘူးအဲ့လိုဖြစ်သွားတာပေါ့ဒီလိုဝင်လည်းရော့ပါလာပေါ့ရော့သွားတော့ဒီမှာပဲဟိုရှင်းရှင်းပေါ့ရင်ဒီ normal ဈေးပဲလုံးကျုံးနေတော့ဆိုတော့ normal ဈေးကလည်းရှင်းတော့သူ့အကန့်တန်းနဲ့သူသွားနေကြတာကိုဒါမဲ့လူရှိမှရောင်းရောင်းရတာကို normal ဈေးကလည်းဒါမှဆန်နေရရောင်းနေတဲ့လူအများဝင်နေဝယ်တဲ့လူလည်းမဝင်နိုင်အဲ့လိုဖြစ်နေတာ
ပဲမြန်မာနိုင်ငံရဲ့စံတင်ပို့မှုက2019-2018ဘဏ္ဍာနှစ်တည်းတိတိတသာရောကြသွားတယ်လို့စင်းစရာတွေမှာဖော်ပြထားကြပါတယ်။လူစဘာပေါ်ချိန်မှာဈေးကျနေတဲ့အတွက်ဒါကိုအဖြစ်ရှာဖို့မြန်မာနိုင်ငံစံစဘာအသိအကျအဖွဲ့ဝင်တွေဟာအစိုးရပုပ်ပလိကပူးပေါင်းဆောင်ရွက်သွားဖို့နိုင်ငံတော်သမ္မတရုံးမှာမနေ့ကမေလ9ရက်ကဆွေးနွေးခဲ့ကြပြီးအသိစိတ်ကိုတင်ထုတ်ပြန်သွားမယ်လို့ကြေညာထားပါတယ်။